ဟုတ်ကဲ့မနေ့စနေဇန်နဝါရီလ29ရက်နေ့ထုတ်ပို့မြို့သားဖက်ဒရယ်ကောင်စီ PNFC ကြီးညာချက်ထဲအဓိကရည်ရည်ဆုံးချက်ကိုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုရှင်းပြပါတယ
်အခုနေ့အခြေခံမျိုးမှာကျွန်တော်တို့ပို့မြို့သားအချင်းချင်းကြားမှာနားလည်မှုတွေလွဲပြီးတော့မှပြိပခဖြစ်မှာကိုကျွန်တော်တို့အမတန်စိုးရိမ်ပါတယ်ထို့တိတူပဲပို့တွေနဲ့အခြားသောညီနောင်တိုင်းသားတွေကြားမှာလူမျိုးပြိပကဘာသာရေးပြိပကတွေမဖြစ်ဖို့အတွက်ကိုဒါကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့တားဆီးကာကွယ်ပေးဖို့အတွက်ကိုလည်းပို့ဆရာတော်တန်ဃာတော်များအပါအဝင်ပို့မိဘပြည်သူတွေကိုဝိုင်းဝန်းကာကွယ်တားဆီးပေးကြဖို့ကျွန်တော်တို့ပန်ကြားတာဖြစ်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ပို့အချင်းချင်းကြားမှာပြိပကမဖြစ်စေရေးအတွက်အတိတ်ကာလတုန်းကကျွန်တော်တို့ပို့မှာအရအခေါ်အဖြူနီတနည်းအားဖြင့်လူဒန်းစားရေးနဲ့အမျိုးသားရေးအယူဝါဒကွဲပြားမှုပါအခြေခံပြီးတော့မှ17နှစ်ကြာကျွန်တော်တို့သွေးချောင်းစီးတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲဒါလိုမဖြစ်စေရေးအတွက်ကို PNO PND ဘက်ကလည်းပူးပေါင်းဆောင်ရွက်ပေးဖို့ကျွန်တော်အဓိကပန်ကြားတာဖြစ်ပါတယ
်။အခုလိုလူမျိုးချင်းပဋိပက္ခဖြစ်မှစိုးရိမ်လာတာကပြီးခဲ့တဲ့ဒီနေ့ကနေဇန်နဝါရီလ27ရက်တုန်းကစီဆိုင်နာကဟိုပုံမြို့စံဖူးရွာမှာ PNL ကိုပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကလက်နက်တင်လာတဲ့ကားတွေကို PNA ပို့အမျိုးသားတပ်ပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်ကစစ်ဆေးရမှာညှိမရပဲတိုက်ပွဲဖြစ်လာခဲ့ပြီးနောက်မှာဖြစ်လာတာပါ။အဲဒီကတည်းကစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေနဲ့စီးဆိုင်မျိုးသိမ်းတိုက်ပွဲဖြစ်လာချိန်မှာ PNL ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့တနေ့တောက်ကြာနေ့ဇန်နဝါရီ26ရက်နေ့ကကြေညာချက်ကိုထောက်ခံတယ်လို့ PNFC ပို့အမျိုးသားဖက်ဒရယ်ကောင်စီပြောခွင့်ရခွန်ဝေထူးကအခုလိုပြောပါတယ
်။ဒီစီဇန်မျိုးမှရေစခန်းပါဝင်စစ်ကောင်စီတပ်ရင်းတပ်စခန်းတွေကိုဒါတိုက်ခိုက်တိုက်ပိုက်နိုင်ခဲ့ပြီဖြစ်တယ်ပေါ့နော်ဆိုတော့ယနေ့ဒါ PNL ရဲ့ဒုံလေးမှာပါဝင်လာမှုကိုကျွန်တော်တို့ PNFC အနေနဲ့ပို့လူထုတွေအနေနဲ့ကြိုဆိုထောက်ခံကြောင်းကိုတော့ပဏာမပြောချင်တယ
်ဒီနေရာမှာ PNL ပို့အမျိုးသားလွမြောက်ရေးအဖွဲ့ချုပ်ရဲ့ကြေညာချက်ထဲNC တနင်္ဂနွေလုံးအပြစ်ရဆက်ရေးစာချုပ်ပေါ်သဘောထားကိုလည်းဒီ NC လက်မှတ်ထိုးရမှာ PNL အဖွဲ့ဥက္ကဋ္ဌအဖြစ်ကိုယ်တိုင်ထိုးခဲ့တဲ့ဥက္ကွန်မြင့်ထွန်းကအခုလိုရှင်းပြပါတယ
်ဒီမှာတော့ NC နဲ့ပတ်သက်ပြီးသူတို့ PNL PNL ရလက်ရှိဖော်ပြတာကတော့ NC ကိုသူတို့ချိုးဖောက်တာမဟုတ်ဘူးအဲ NC ကနေသူထွက်သွားတာလည်းမဟုတ်ဘူး NC ကိုပြတ်တယ်မပြတ်ဘူးလည်းသူတို့မပြောဘူးအဓိကအချက်ကတော့စစ်တပ်ဩဇာလွှမ်းမိုးနေတဲ့ပေါင်းဝချင်းအချင်းတွေအောက်မှာ NCO အကောင့်ထဲပို့လို့မရခဲ့ဘူးဆွေးနွေးလို့မရခဲ့ဘူးဆိုတော့သူတို့အဓိကပြောတာဖြစ်ပါတယ်အဲ့တော့ကျွန်တော်ပို့မြသားလေးမြောက်ရေးဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌအနေနဲ့ NCA မှာကျွန်တော်တို့လက်မှတ်ရေးထိုးခဲ့ပါတယ် NCO PNL ကတံပိုးထားပါတယ
်ဒါအပြင် PNL ရဲ့ဒီကြေညာချက်ကို PNFC ပို့မြသားဖက်ဒရယ်ကောင်စီကထောက်ခံပြီးပူးပေါင်းဆောင်ရွက်မဲ့ကဏ္ဍတွေပေါ်လဲ PNFC အတွင်းမှုနှစ်လက်ဖြစ်တဲ့ခွန်ဝေထူးကအခုလိုဆက်ရှင်းပြပါတယ်
ပြန်လေးနဲ့ကျွန်တော်တို့ PNFC ကြမှာကံစီရေကန္တနိုင်ငံရေးကန္တအုပ်ချုပ်ရေးကန္တနဲ့လူတိုင်းရဲ့စံတော်ထောက်ထားမှုကိုယ်ပြေးရေးစစ်ပေးဆောင်ပြည်သူလူထုတွေအတွက်ပေါ့နော်ဒါပူပေါင်းဆောင်ရွက်သွားမယ
်တကယ်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ဖီယာအောက်ညီနောင်သုံးဖွဲ့စစ်စင်ရက်ဆိုင်ထားရခြင်းအခုတိုက်ပွဲစဖြစ်လာတဲ့ရှမ်းတောင်ဟာမြို့သိမ်းတိုက်ပွဲတွေဆက်တင်းထန်နေတဲ့ဒေသခေါ်ကရင်ခေါ်ဖျားပြည်နယ်နဲ့တစ်ဆက်တစ်ဆက်ထဲရှိနေတာပါခင်ဗျ